ပြည်ထောင်2024ခုနှစ်အတွင်းဆိုက်ကလုန်းမုန်တိုင်းဒဏ်ရေကြီးတဲ့ဒဏ်နဲ့ပူအပူလိုင်းဒဏ်စတဲ့ပြင်းထန်လာတဲ့ရာသီဥတုဒဏ်နဲ့ကြောင့်နိုင်ငံပေါင်း85နိုင်ငံကကလေးငယ်ပေါင်း242တန်းရဲ့ပညာရေးဟာအခက်အခဲအဟန္တရာဖြစ်ခဲ့ရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတောက်ကြနေတုန်းကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။2024ခုနှစ်အတွင်းတက္ကပါလုံးမှာရှိတဲ့စာတင်ကျောင်းတွေကစာတင်ကျောင်း9ကျောင်းမှာတစ်ကျောင်းဟာဆိုးရတဲ့ရာသီဥတုဒဏ်ကြောင့်ကျောင်းမဖွင့်နိုင်ခဲ့ဘူးလို့အစီရင်ခံဖော်ပြထားပါတယ်။ဆိုးရတဲ့ရာသီဥတုကိုဒဏ်ရတဲ့ခံရတဲ့ကလေးတွေရ84ရာခိုင်နှုန်းကအလဲအလတ်ဝင်ငွေနဲ့နိုင်ငံတွေကဖြစ်ပါတယ်။ဒါကိုကြည့်ရင်ရာသီဥတုပြောင်းလဲလာမှုနဲ့ဆိုးရတဲ့ရာသီဥတုတန်ကိုဆင်းရဲဆုံးနိုင်ငံတွေကခံစားရတယ်ဆိုတာကိုဖော်ပြနေပါတယ်။ဥရောပတိုက်တောင်ပိုင်းအာရှတလွှားနဲ့အာဖရိကတိုက်မှာစိုက်ကလုန်းမုန်တိုင်းကြီးတွေကြောင့်ရေကြီးရေလျံခဲ့ရပါတယ်။မြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့2024ခုနှစ်မိုးရာသီအတွင်းရေကြီးရေလျံမှုတွေကြောင့်စာတင်ကျောင်းအများအပြားပဲစီကရသူပိတ်ထားကြရပါတယ်။ဒါအပြင်ပါကစ္စတန်နဲ့အာဖဂန်နစ္စတန်မှာလည်းဧပြီလနဲ့မေလတွေအတွင်းစာတင်ကျောင်းပေါင်း400ကျော်အပါအဝင်ပျက်စီးဆုံးရှုံးကြရပါတယ်။